Namo tassa bhagavato arahato sammasambuddhassa. Namo tassa bhagavato arahato sammasambuddhassa. Namo tassa bhagavato arahato sammasambuddhassa. ဒီကနေ့လက်ကရီ2008ခုနှစ်စက်တင်ဘာလ10ရက်ဘုရင်တို့တရားစခန်းအစနေတရားစခန်းကိုလာရောက်ပြီးတော့ရှုမှတ်ပွားများအားထုတ်နိုင်တာဝန္တာစီရကောင်းပါလားကြီးကျူးစီရလည်းပဲကောင်းတယ်ကိုနဲ့နှုတ်စိတ်ပေါ်လေကိုနှုတ်နှလုံးသုံးပါးကိုထိန်းသိမ်းရတာဟာအလေးအကျင့်မရှိတော့ပင်မန်းတယ်လို့ထင်ရပါတယ်ကိုယ့်ရဲ့ပင်မန်းခြင်းမှုတွေလည်းပဲတွေ့ရတော့ပင်မန်းတယ်ထင်ရတာပေါ့ဒီလောက်ဆင်းရဲလေးဟာတော့ဘာမှမပြောပါတော့ဘူးဆိုတော့စိတ်ကလေးကိုထားပြီးတော့တရားရှိမှပွားများအားထုတ်တဲ့အတွက်ကြောင့်တကယ်တန်ဖိုးရှိတဲ့အကျိုးတရားတွေကိုရနိုင်တယ်ရမယ်ဆိုတဲ့စိတ်နဲ့ဉာဏ်ဉာဏ်ပွားများအားထုတ်သွားရင်ရှင်ရဲ့ပြမန်းဓာရီလည်းပဲတဖြည်းဖြည်းနဲ့တက်တာပြောက်ကင်းပြီးတော့ကိုပြမန်းရှင်ရဲ့ဓာအစ်ပြမန်းဓာပေါ့ဓာရီတဖြည်းဖြည်းနဲ့ပြောက်ကင်းပြီးတော့တရားသဘောတရားရဲ့အရာသာလေးတွေကိုကိုယ်တိုင်တွေ့သည့်ခံစားရပြီဆိုလို့ရှိရင်ဒီကောင်းတာပဲတံမိုးရှိလိုက်တာကိုဟာကိုအာရကျင်းနာပြီးတော့သွားပါလိမ့်မယ်ဒါကြောင့်တရားတရားနဲ့မင်းကပြောသလိုပါပဲစိတ်ကလေးကိုကြီးကြီးလင်းလင်းဝမ်းမြောက်ဝမ်းသာထားပြီးတော့ကြိုးစားရှုမှတ်ကြပါကျိုးစားရှုမှတ်တင့်တယ်လို့ဘုန်းကြီးတို့တိုက်တွန်းပြောကြလိုပါတယ်တိုက်တွန်းအားပေးလိုပါတယ်ဘုန်းကြီးဟောကြားမဲ့တရားကဓာရုခန္ဓောပမတုတ်ကိုအခြေခံပြီးတော့ဟောကြားမှာဖြစ်ပါတယ်ဓာရုဆိုတာကတက်ကိုပြောတာပါပဲခန္ဓာဆိုတာကအပိုင်းပေါ့အတုံးပေါ့ဥပမာဆိုတာကဥပမာတက်တုံးအပိုင်းကိုအကြောင်းပြုပြီးတော့ဥပမာပြုပြီးတော့မြတ်စွာဘုရားသခင်ဟောကြားထားတဲ့တရားတော်ဖြစ်ပါလေ။ဒီတရားတော်ကိုတနည်းအမိပေးရမယ်ဆိုလို့ရှိရင်တော့ရှုမှတ်ပွားလျင်နိဗ္ဗာန်ဝင်တရားတော်လို့ဝ ဘုန်းကြီးဒီလိုအမိပေးပါဒကာတစ်ပါးမှာဘုရားရှင်ကိုရောမြတ်ကောတံပီမြို့ဂင်္ဂံမြစ်ရဲ့ကန်းနှစ်ဘေးဂင်္ဂံမြစ်ရဲ့ကန်းနှစ်ဖူးလဲဆိုကြပါအဲ့ဒီမှာတရင်သုံးပြီးတော့နေပါတယ်ယံပရိသတ်များနဲ့တကွပေါ့ယံမြမပရိသတ်ဥပဒကပရိသတ်ဥပတိကာဆိုတဲ့အမျိုးသားမျိုးသမီးပရိသတ်တွေလည်းပဲရှိကောင်းရှိနေပါလိမ့်မယ်အဲ့ဒီအခါမှာခင်ကမြစ်ထဲမှာတစ်တုံးကြီးတုံးပေါ့လေမျောလာတာကိုဘုရားရှင်ကိုရောမြတ်မြင်တော်မူပါတယ်တဲ့အဲ့လိုမြင်တဲ့အခါမှာဒီတစ်တုံးကြီးကိုအကြောင်းပြုပြီးတော့တရားဟောကြားမယ်ဆိုတဲ့ဆန္ဒနဲ့မေတ္တာကရုဏာနဲ့ပေါ့ဘုရားရှင်ကိုရောမြတ်ကြီးရဲ့မေတ္တာတော်ကရုဏာတော်ဟာတတ္တဝါတွေရဲ့အပေါ်မှာအမြဲတမ်းဖြန့်ပြီးတော့ထားပါအချင်းရှိတဲ့ရွေးလို့ခေါ်ရမှာပါပဲအကြောင်းလေးတွေ့ပြီဆိုလို့ရှိရင်ဒီအကြောင်းလေးကိုအကြောင်းပြုပြီးတော့မိမိရဲ့တပည့်သားတွေညာတော်များညာမိမများဘိက္ခုနီပေါ့လေဥပဒကအမျိုးသားများဥပဒိကအမျိုးသမီးများတရားတွေကြည်နိုင်ကြပါစေတရားတွေရကြပါစေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေဆိုတဲ့ကရုဏာတော်ဟာအမြဲတမ်းဘုရားရှင်ရဲ့နှလုံးတော်မှာကိန်းပြီးတော့နေပါတယ်အခုလည်းမဲခင်းကမြစ်ထဲမှာတစ်တုံးကြီးတို့မျောလာတာကိုမြင်ရတဲ့အခါကျတော့ဒီတတုံကြီးကိုဥပမာပြုတ်ပြီးတော့တရားဟောကြားမယ်လို့ဘုရားရှင်ကိုရောမြတ်ဆုံးဖြတ်တော်မူပါတယ်အဲလိုဆုံးဖြတ်တော်မူပြီးတော့ရဟန်းတော်များကိုမိတ်ကြတော်မူပါတယ်ပတ္တထနောတုံမေဘိက္ခုဝေအမုံမန္တံဓာရုတ်ခန္ဓာဂင်ကာယနိယသောတေနဝုံရှမန္နာစိတ်သားတို့ဂင်ကမြည့်ရဲ့ရေရင်မှာညောပါနေတဲ့ဟောတစ်တုံးကြီးကိုသင်ချစ်သားတို့မြင်ကြရဲ့လားမြင်တယ်မဟုတ်လားခင်ဗျာမြည့်ရဲ့ရေအရင်နဲ့မျောပါလာတဲ့တစ်တုံးကြီးကိုညွှန်ပြပြီးတော့ဘုရားရှင်ရန်တော်များကိုမိတ်ကြပါအဲလိုမိတ်ကြတဲ့အခါမှာရန်တော်များကလည်းပဲပြန်ပြီးတော့ဖြေကြပါတယ်ဧဝံဗန္တိဗန္တိမြတ်စွာဘုရားဧဝံဤသို့မြတ်စွာဘုရားမိတ်ကြတော်မူတဲ့အတိုင်းတပည့်တော်တို့မြင်ပါတယ်မြင်ကြပါပြန်ပြီးတော့လျှောက်ထားကြအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကသာစေသောဘိက္ခုဓာရုတ်ခံတော်တဲ့ချစ်သားတို့အဲ့ဒီတစ်တုံးကြီးဟာဒီဘက်ကမ်းမာလဲပဲမကပ်ဘူးမတင်ဘူး ဟိုဘက်ကမ်းမှလည်းပဲမကတ်ရဘူးမတင်ဘူးပေါ့ရေလဲမှလည်းပဲမနစ်မြုပ်ဘူးကုန်းပေါ်မှလည်းပဲမတင်ဘူးလူကလည်းပဲမဆဲယူဘူးနတ်ကလည်းပဲမဆဲယူဘူးဝဲကလည်းပဲစုတ်မထားဘူးအတွင်းမှာလည်းပဲမဆွေးမပုတ်ဖဲနဲ့နေမယ်တဲ့အဲ့လိုဆိုလို့ရှိရင်အဲ့ဒီတစ်တုံးကြီးဟာသမုဒ္ဒရာထဲကိုဆိုက်ဆိုက်မြိုက်မြိုက်ရောက်သွားပါလိမ့်မယ်ဘာကြောင့်လဲဆိုတော့တံကိတဟေတုသမုဒ္ဒနိုင်သောဘိက္ခုဂင်္ဂာယလိယတော်တော်သမုဒ္ဒဘောနောသမုဒ္ဒပပ္ပါရောဂင်္ဂာမြည့်ရဲ့ရေအရင်ဟာသမုဒ္ဒရာရဲ့ကိုညွတ်နေလို့ပါပဲသမုဒ္ဒရာတွေကိုကိုင်းနေလို့ပါပဲရှိုင်းနေလို့ပါပဲသမုဒ္ဒရာတွေကိုတိုက်ရိုက်စီးဆင်းနေလို့ပါပဲတဲ့ဘုရားရှင်ကတော့မြတ်မိတ်ကြပါတယ်အဲ့ဒီဥပမာလို့ပါပဲတဲ့ဧဝမေဝခောဘိက္ခုအဲ့ဒီတစ်တုံးကြီးဥပမာလို့ပဲတင်ရှစ်သားတို့ဟာလည်းပဲဒီဘက်ကမ်းမှလည်းပဲမကပ်ဘူးကိုဘက်ကမ်းမှလည်းပဲမကပ်ဘူးရေလဲမှလည်းပဲမနစ်မြုပ်ဘူးကုန်းပေါ်မှလည်းပဲမတင်ဘူးလူကလည်းပဲမဆဲယူဘူးနတ်ကလည်းပဲမဆဲယူဘူးဝဲကလည်းပဲစုတ်မထားဘူးအတွင်းမှလည်းပဲမပုတ်မဆွေးဘူးဆိုလို့ရှိရင်တင်ချစ်သားတို့ဟာလဲနိဗ္ဗာန်တို့ညွတ်သွားပါလိမ့်မယ်နိဗ္ဗာန်တို့ကိုင်းသွားပါလိမ့်မယ်နိဗ္ဗာန်တို့ရှိုင်းသွားပါလိမ့်မယ်အဲ့ဒီအတူတူပါပဲနိဗ္ဗာန်ပေါ်နာနိဗ္ဗာန်ပတ်ပါရာနိဗ္ဗာန်နေနာနိဗ္ဗာန်ပေါ်နာနိဗ္ဗာန်ပတ်ပါတာပဲပါဠိသုံးပါညွတ်တဲ့ကိုင်းနဲ့ရှိုင်းနေလို့သုံးပါနိဗ္ဗာန်တို့တက်ရရောက်သွားပါလိမ့်မယ်တဲ့အဲ့ဒါဘာကြောင့်လဲဆိုတော့နိဗ္ဗာန်နေနာဘိက္ခုသမ္မာဒိဋ္ဌိနိဗ္ဗာန်ပေါ်နာအမှန်တိုင်းမြင်တဲ့သမ္မာဒိဋ္ဌိဟာနိဗ္ဗာန်စီကိုညွတ်နေလို့ပါပဲနိဗ္ဗာန်စီကိုကိုင်းနေလို့ပါပဲနိဗ္ဗာန်စီကိုရှိုင်းနေလို့ပါပဲနိဗ္ဗာန်စီကိုတိုက်ရိုက်စီးဆင်းနေလို့ပါပဲသွားနေလို့ပါပဲလို့ဘုရားရှင်ကိုရောမြတ်ရဟန်းတော်များကိုမိတ်ကြားပါအဲ့လိုဘုရားရှင်ကိုရောမြတ်မိတ်ကြားတဲ့အခါမှာအညတောဘိက္ခုဘဂဝန္တံဧတတောသယန္တော်တပါးကအသိဉာဏ်ရှိတဲ့ယန္တော်တပါးကပေါ့မြတ်စွာဘုရားကိုလျှောက်ထားပါတယ်မြတ်စွာဘုရားငင်းကမြစ်ထဲကမျောလာတဲ့တစ်တုံးကြီးကဒီဘက်ကမှကတ်တယ်ဟိုဘက်ကမှကတ်တယ်ရင်လဲမှာနစ်မြုပ်တဲ့ကုန်းပေါ်မှာတင်နေစသည်ဖြင့်ဖြစ်တာကတော့တပည့်တော်တို့မျက်မြင်ကိုယ်တွေ့ဖြစ်လို့ထင်ရှားပါတယ်တဲ့တပည့်တော်တို့ဒီဘက်ကမ်းမှာကတ်တယ်ဟိုဘက်ကမ်းမှာကတ်တယ်ရင်လဲမှာနစ်မြုပ်တဲ့ကုန်းပေါ်မှာတင်နေလူကဆဲတဲ့နတ်ကဆဲတဲ့စသည်ဖြင့်ဆိုတာကတော့ ဘယ်လိုဟာကိုဆိုပါတလဲတမိတော်တို့မသိတဲ့အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ဖြည့်ရှင်းပြီးတော့ဟောကြားတော်မူပါလို့မြတ်စွာဘုရားကိုလျှောက်ထားပါအဲလိုလျှောက်ထားတဲ့အခါမှာဘုရားရှင်ကိုရောမြတ်အတိအတိပေါ့လေဒီဘက်ကဟိုဘက်ကစသည်ကဗာလဲဆိုတာကိုဖြည့်ရှင်းပြီးတော့ဟောကြားတော်မူပါတယ်။အော်ဒီမှာတိရန်တိခောဘိက္ခုသံနေတံအစ္ဆတိကာဏအာယတနာနာအတိဝေစနာခြေသားယဟံအိမဘက်ကန်ဆိုတာဟာအတွင်းအာယတနာ6ပါးကိုခေါ်ပါတယ်တဲ့အတွင်းအာယတန6ပါးဆိုတာမျက်စိရယ်နားရယ်နှာခေါင်းရယ်လျှာရယ်ကိုယ်ရယ်စိတ်ရယ်ဆိုတဲ့ဒီ6ပါးကိုအတွင်းအာယတန6ပါးလို့ခေါ်ပါယောဂီရှုမှတ်ပွားများအားထုတ်နေကြတာဒါရင်နားလည်ဖို့ရှုမှတ်နေရပွားများအားထုတ်နေကြတာပါရိမန္တိရန္တိခောဘိက္ခုသံနေတံဗာဟိရဏံအာယတနနာအတိဝေစနံဟောမဘက်ကန်းဆိုတာကတော့အပြင်အာယတန6ပါးကိုခေါ်ပါတယ်တဲ့အပြင်အာယတန6ပါးဆိုတာအရှင်းရယ်အတန်ရယ်အနံ့ရယ်အယတာရယ်အတွေ့အထိရယ်စေကူရာရေပေါ့စိတ်ရေပေါ့အဲ့ဒီ6ပါးကိုအဲသဘောအာယုံရေအစင်းရေအတန်ရေအနှံ့ရေအယတာရေဖုဒ္ဓဘာဆိုတဲ့အတွေ့အထိရေသဘောအာယုံရေဆိုတဲ့အာယုံ6ပါးကိုခေါ်ပါတယ်တရားရှင်ကိုရောမြတ်ဖြေကြားပါအဲ့တော့တင်ချစ်သားတို့ဟာမျက်စိရဲ့ပေါ်မှာตาရနှစ်သက်ပြီးတော့နေရင်နားပေါ်မှာตาရနှစ်သက်နေရင်နှာခေါင်းတို့လျှာတို့ကိုယ်တို့စိတ်တို့ဆိုတဲ့ဒီအတွင်းအာယတန6ပါးမှာตาရနှစ်သက်ပြီးတော့နေမယ်ဆိုရင်တဲ့တုံးကြီးဒီဘက်ကမ်းမှာတင်းနေရင်သမုဒ္ဒရာတဲကိုမရောက်နိုင်တယ်လို့ပဲတဲ့တင်းချစ်သားတို့ဟာလည်းပဲဒီအတွင်းအာယတန6ပါးထဲမှာတာယာပြီးတော့တက်မဲ့ပြီးတော့နှစ်သက်ပြီးတော့နေမယ်ဆိုရင်နိဗ္ဗာန်ကိုမရောက်နိုင်ပါဘူးတဲ့တို့အတူပဲအပြင်အာယတနဖြစ်တဲ့မျက်စိအစင်းအပေါ်တွေမှာตาရနှစ်သက်နေမယ်အတန်တွေမှာตาရနှစ်သက်နေမယ်အနအရတာတွေ့ထိပေါ့လေသဘောအာယုန်ရဲ့အပေါ်မှာตาရနှစ်သက်ပြီးတော့နေမယ်ချစ်ကင်တွေ့တာပြီးတော့နေမယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုမရောက်နိုင်ပါဘူးတဲ့ဟိုဘက်ကမ်းမှာတင်းနေတာနဲ့တူတယ်တဲ့ရရှင်ကိုယ်တော်မြတ်အဲ့တော့ဒီအတွင်းအာရဏ6ပါးရဲ့ပုံမှန်ပေါ့လေဗေဒန်နှစ်သက်မှုမရှိအောင်အပြင်အာရဏ6ပါးရဲ့ပုံမှန်လည်းပဲတာယာနှစ်သက်မှုမရှိအောင်မရှိမှသာလျှင်တစ်တုံးကြီးဟာရှေ့ကိုဆက်လက်ပြီးတော့မျောသွားမှာဖြစ်တယ်လို့တင်းတို့ဟာလည်းပဲနိဗ္ဗာန်စီကိုမျောသွားမှာဖြစ်ပါလေတဲ့အဲ့တော့အတွင်းအာရဏ6ပါးနဲ့အပြင်အာရဏ6ပါးအပေါ်မှာဘယ်လိုတာယာနှစ်သက်မှုတွေဖြစ်ပြီးတော့ဒီဘက်ကဟိုဘက်ကမ်းမှာတင်းနိုင်တယ်လေဆိုတာနဲ့ပတ်သက်ပြီးတော့ မလူကြပုတ္တဆိုတဲ့ယဟန်တော်ကိုမြတ်စွာဘုရားဟောထားတဲ့တရားတော်နဲ့ဘုန်းကြီးရှင်းပြမှာဖြစ်ပါတယ်မလူကြပုတ္တတုတ်လို့လည်းဆိုနိုင်ပါတယ်အခါရပါမှာမလူကြပုတ္တဆိုတဲ့ယဟန်တော်ပေါ့မြတ်စွာဘုရားသခင်ထံကိုချင့်ကားပြီးတော့ယောသေးစွာရှ िख ိုးပြီးတော့ဒီလိုတောင်းပန်ပါတယ်တဲ့ဒီလိုတရားတောင်းပါတယ်တာတုမေဗန္တိဘဂဝါတန်ခိတ်တေနဓမ္မံဒေတေတုစသည်ပေါ့လေဗန္တိမြတ်စွာဘုရားဘဂဝါမြတ်စွာဘုရားသည်မေတ္တိတော်အားဓမ္မံတရားကိုတန်ခိတ်တေနအချင်းအားဖြင့်ဒေတေတုဟောတော်မူပါဟောရင်ကောင်းပါလိမ့်မယ်ဟောစီခြင်းပါတယ်လို့ဒီလိုလျှောက်ထားပါအချင်းအပြင်းတော့တရားတော်ကိုတပည့်တော်အားအချင်းအပြင်းဟောကြားတော်မူပါအကျယ်မဟုတ်ပါဘူးသူကဟောကြားတော်မူပါလို့လျှောက်ထားဘာလို့ဘုတောင်းမှန်တယ်လဲလို့မေးဖို့ရှိတဲ့အတွက်ကြောင့်ဒီလိုလဲဆက်ပြီးတော့ထည့်ရောက်ထားပါလားအဟံတပည့်တော်သည်ဘဂဝတ်တော်မြတ်စွာဘုရားသခင်ဤဓမ္မယန္တမအကျဉ်းအားဖြင့်ဟောကြားတော်မူသည့်ယင်တရားတော်ကိုတုတ်တွာကြားနာပြီး၍ဧကောတဘာတိဥပကတ်တော်စိညာသူကတ်ရောက်လျက်အပမတ်တော်မမေ့မလျော့သည်ဖြစ်၍အတ္တပိကိလေသာကိုပူလောင်တွေ့ချောက်ကင်းပြောက်စေနိုင်သောပြင်းစွာအာထုံမှုတမ္မပဒံလုံလဝိရိယနှင့်ပြည့်စုံသည်ဖြစ်၍ဗိဒတ်တော်တရားတုကိုရယံဆင်လွတ်အပ်သောစိတ်ဆွလွတ်အပ်သောကိုယ်စိတ်ရှိသည်ဖြစ်၍ဝိဟရိယံနေလိုပါသည်တဲ့ဒါတော့ပါဠိနဲ့နဲ့ပေါ့ယောက်သားလိုတာချင်းချုပ်ကတော့တပည့်တော်တရားအာထုတ်ဖို့ကမ္မထံတရားကိုအချင်းချုပ်အပြင်ဟောပြတော်မူပါတဲ့အဲ့ဒီတရားကိုနာကြားပြီးရင်နာကြားပြီးတော့တပည့်တော်တပါးတဲ့စိတ်ဉာဏ်မှာချင့်ကားပြီးတော့နေပြီးတော့မမေ့မလျော့အပြည့်အထံအားထုတ်နေပါမယ်လို့ဆိုလိုရင်းလျှောက်ထားတာဖြစ်ပါတယ်ဘုန်းကြီးတို့ဇာပိကျမ်းဂန်များမှာရန်တော်များမြတ်စွာဘုရားသခင်ထံမှာတရားတောင်းတယ်ဆိုလို့ရှိရင်အဲ့လိုလျှောက်တောင်းကြတာပဲတွေ့ရပါလားယမန်ဘုရားတော်ဓမ္မံတုတ်တော်မြတ်စွာဘုရားသခင်ထံကတရားတော်ကိုနာကြားပြီးတော့တပည့်တော်တပါးတဲ့စိတ်ဉာဏ်ရာသို့ချင့်ကပ်ပြီးတော့အပမတ်တော်မမေ့မလျော့ပဲနဲ့တတိတရားအမြဲတမ်းထားပြီးတော့အတပီပေါ့လုံးလဝိရိယနဲ့ပြည့်စုံပြီးတော့မိတတ်တော်နိဗ္ဗာန်ကိုရရည်အတွက်စိတ်ကိုညွတ်ထားပြီးတော့ကြိုးကြိုးစားစားနဲ့အထုပ်ပါမယ်ဆိုတာလေးလျှောက်ထားပါနောက်နောက်နေ့တွေကလည်းဘုန်းကြီးတို့ရှင်းပြခဲ့ပါဒီမှာတပါးတဲ့ချင်းညီအမနေပြီးတော့တရားအထုပ်တယ်ဆိုတာအလွန်အရေးကြီးပါတဘာတရားအထုတ်နေရဲဆိုတော့ဒီပုဂ္ဂိုလ်နဲ့ဆက်ပြီးတော့တမာရီမပြတ်ဘူးတမာရီရဖို့ညံဖြစ်ဖို့အကောင်းဆုံးပါပဲ။အဲဒါဘုရားရှင်ကိုယ်တော်မြတ်ကအရိညာကတော်ပါတော်တို့သွားပြီးတော့ဖြစ်စေတဲ့တော်တယ်မှာဆိုတော့တယောက်တည်းအထုတ်နေတမာရီမြန်မြန်ရတာပါလေ။ဘေးအနောက်ချက်ကြီးကင်းပြီးတော့ဆင့်ငြိမ်းပြီးတော့နေသောမောဒုက္ခမူလကတော်ဝါတစ်ပင်ယင်တစ်ပင်အောက်မှာဖြစ်စေဆင်းရင်တစ်ပင်အောက်ပေါ်လေသွားပြီးတော့လဲပဲအထုတ်နိုင်နေရနေရပြတုံညာကာရကတော်ဝါဆင်းရင်တဲ့နေရာဘယ်နေရာမဆိုအထုတ်လို့ရတယ်အခုလောကမထမ်းเจ้าနေဆိုရင်ဆင်းရင်တဲ့ နေရာဌာနလို့ခေါ်ရတာပါပဲ။ဒါတပါးနဲ့အထုတ်နေရင်တယောက်တည်းအထုတ်နေရင်ဒါအကောင်းဆုံးပါပဲ။ဓမ္မတိရလွယ်တယ်ညာဖြစ်လွယ်တယ်။အကယ်၍ပေါ့လေတပါးနဲ့နေဖို့အခွင့်မတားဘူး။အခုလိုအများနဲ့အတူနေပြီးတော့အထုတ်ရတဲ့အခါကာမဆိုလို့ရှိရင်အခြားပုဂ္ဂိုလ်တွေကလည်းပဲသူတို့ရဲ့တရားတွေကိုသူတို့ဂရုစိုက်ပြီးတော့အထုတ်နေရင်အထုတ်နေကြမယ်ဆိုလို့ရှိရင်မိမိကလည်းပဲအခြားသူတွေကိုဂရုမစိုက်ဖဲနဲ့ကိုယ်တရားကူတာဂရုစိုက်ပြီးတော့အထုတ်နေမယ်ဆိုရင်စိတ်ညင်တဲ့နေရာမှာပေါ့လေတယောက်တည်းနေရတယ်လို့ပဲသမารိနေရနိုင်တယ်အသိဉာဏ်နေရနိုင်တယ်ဒါအရေးကြီးတာပါအများနဲ့အထုတ်တဲ့အခါမှာကိုယ်တရားကိုသာအတိတိသောယောဂီတွေကကိုယ်တရားကိုသာကိုကြိုကြိုစားစားနဲ့အထုတ်မယ်အခြားပုဂ္ဂိုလ်တွေကိုဂရုမစိုက်ဘဲနဲ့အထုတ်နေရင်အများနဲ့အထုတ်နေပင်မဲ့လို့တပါးတဲ့အထုတ်တာနဲ့အတူတူပါပဲတဲ့ချက်ညင်ရမှာနေရတယ်လို့ပဲဖြစ်နေပါလေ။ဒါကြောင့်တရားရှုမှတ်တဲ့အခါမှာပွားများအထွတ်တဲ့အခါမှာဒီများတွေကိုမကြည့်ပဲနဲ့ကျင်တယ်ပဲကြည့်တယ်မြင်တယ်မှားတာပေါ့။ကိုယ်ခန္ဓာကိုယ်ထဲမှာပဲကိုယ်အမူအရာလေးတွေကိုပဲတတိတရားလေးထားပြီးတော့ရှုမှတ်သွားရင်တမာတိတွေရပြီးတော့အတိညာဏ်ညီမြန်မြန်ရတာပါ။နောက်ခါကျဆိုတော့တတ္တအားပေါ့ယုံကြည်မှုအားဝိညာဉ်အားကလည်းနည်းသေးတယ်ဆိုလို့ရှိရင်ချက်ချင်းမဖြစ်နိုင်သေးဘူးဒါပေမဲ့လို့တရားတရားကိုနှိုးဆွပေးရကြိုကြိုစားစားနဲ့အထုတ်မယ်ငါတရားအထုတ်ခြင်းလို့လာတာပဲတရားရခြင်းလို့လာတာပဲသမားကြီးပညာတရားတွေဖြစ်ခြင်းလို့အထုတ်တာပဲငါသမားတွေကိုယူဆိုင်ပြီးတော့မနေပါဘူးငါတရားကိုယ်သာငါကြိုးစားပြီးတော့ရှုမှတ်မယ်ပွားမယ်အထုတ်မယ်ဆိုလို့အဲ့လိုဒရာလေးကိုနှိုးဆွပြီးတော့ဝိရိယလေးစိုက်ပြီးတော့အထုတ်လာရင်သမားကြီးတရားတွေမြန်မြန်ရပြီးတော့အသိဉာဏ်တွေမြန်မြန်ရတော့ဟုတ်တယ်ပြီးတော့တန်ဖိုးရှိပါလားဆိုတဲ့အကျိုးတရားတွေကိုမျက်မှောက်တင်မြင်ရပြီးတော့ဘဝတန္တရာအတွက်ဆိုရင်အထူးပြောနေစရာမလိုတော့ပါဘူးဒါကြောင့်အများနဲ့ရှုမှတ်နေရပေမဲ့လို့အထုတ်နေရပေမဲ့လို့ကိုယ်တရားကိုသာအတိအသည့်ယောဂီတွေကဂရုစိုက်ပြီးတော့ရှုမှတ်ပွားများအထုတ်သွားဖို့အရေးကြီးတယ်တဲ့အဲ့ဒါဧကောဝိပကထောဆိုတဲ့အတိပဲအရာမလူကြပုတ္တာဆိုတဲ့ရဟန်းကမြတ်စွာဘုရားရှင်ကိုလျှောက်ထားတာဖြစ်ပါတယ်ပြီးတော့သူလျှောက်ထားပါတယ်အပမတ်တော်မမေ့မလျော့သည်ဖြစ်၍တဲ့တရားအားထုတ်ရင်မမေ့မလျော့ရဘူးဆိုတာရဟန်းတော်များကနားလည်နေကြပုံရပါသိနေပုံရပါဒါကြောင့်မမေ့မလျော့ဘဲနဲ့အထုတ်လို့ရဲအဲ့တော့မင်းမလို့အထုတ်တယ်ဆိုတာဟာအရေးကြီးပါတတိတရားအားနေနေရင်အမှတ်တွေလွတ်ပြီးတော့မင်းလျော့နေတယ်လို့ခေါ်ရတာမင်းသွားရင်အမှတ်ကလွတ်သွားတော့အမှတ်လွတ်သွားရင်မင်းသွားတာအကျိုးစားပြီးတော့အထုတ်နေရင်တတိကအားကောင်းလာတော့အမှတ်ကအမြဲတမ်းပါပြီးတော့နောက်ကလိုက်လာပါအဲတော့ခုအထုတ်နေကြတဲ့ယောဂီတွေဟာမမေ့မလျော့အထုတ်နေကြတာပဲမြင်တိုင်းလည်းမြင်တိုင်းလည်းမမေ့မလျော့ရှုမှတ်ကြရတယ်ကြားတိုင်းနားတိုင်းစားသည့်တိုင်းထိသည့်တိုင်းကြံသည့်တိုင်းမမေ့မလျော့ရှုမှတ်အထုတ်နေရတာကိုယ်မူရာဖြစ်တိုင်းတတိထားပြီးတော့ရှုမှတ်နေရတယ်ခံစားမှုဝေဒနာဖြစ်တိုင်းဖြစ်တိုင်းလည်းပဲ ရှုမှတ်နေရစေမူရာဖြစ်တိုင်းပေါ်လေစိတ်ကူးတိုင်းစဉ်းစားတိုင်းကြံစီတိုင်းသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပြီးတော့နေရတယ်ဒါသတိပ္ပဏတရား၄ပါးပေါ့လေ။ကာယဝေဒနာစိတ္တဓမ္မဆိုရက်ကိုယ်မူရာဖြစ်တိုင်းခံစားမှုဝေဒနာဖြစ်တိုင်းပိစ္ဆုပန်အာယုံမှာစိတ်ကလေးကပ်ပြီးတော့တည်နိုင်အောင်ဝိရိယနဲ့ကြိုးစားအထုတ်နေရင်ပေါ်ရပေါ်ရအာယုံမှာစိတ်ကလေးကပ်ပြီးတော့တည်သွားတော့ဓမ္မရိယာအလိုလိုနေရင်ဖြစ်ပေါ်လာတယ်တဲ့အမှတ်မလွတ်တော့အမှတ်မလို့ဆိုရင်တမာတိရတာပါပဲ။ဖောင်းနေ၊ပိန်နေ၊ထိုင်းနေ၊ထိနေ၊နားနဲ့ကျင်းနေ၊ကိုယ်နဲ့ဆန့်နေပေါ့၊မြင်နေကြားနေစသည်ဖြင့်ပိစ္ဆုပန်တဲ့တဲ့ပေါ်ကဲအာယုံမှာစိတ်ကလေးကပ်ပြီးတော့ထားလို့ရှိရင်ဒါတမာတိခေါ်တာပါပေါ်ကဲပေါ်ကဲခဏတိုင်းခဏတိုင်းမှာဒီစိတ်ကလေးတည်သွားတာဟာခဏိကတမာတိလို့ခေါ်ပါတယ်အဲ့ဒါအပမတ္တမမေ့မလျော့ရှုမှတ်နေတဲ့အတွက်စိတ်ရဲ့တည်ကြည်မှုစိတ်ရဲ့အာယုံပေါ်မှာတည်တဲ့တမာတိတရားဖြစ်ပေါ်ပြီးတော့လာပါတယ်တဲ့တမာတိတရားဖြစ်ပေါ်လာရင်အသိဉာဏ်ကလည်းပဲနောက်ကလိုက်ပြီးတော့လာမှာဧကံမလွဲပါဒါကြောင့်တပည့်တော်မမေ့မလျော့တတိတရားနဲ့ရှုမှတ်ပြီးတော့နေပါမယ်အထုတ်ပါမယ်လို့မြတ်စွာဘုရားကိုသူလျှောက်ထားပါတယ်ကနေ့တော့တော့နေပဲအဆုံးသတ်ကြအောင်စို့မိမိတို့တတ္တတရားတွေရှိပြီးတော့တရားတွေလာပြီးတော့အထုတ်နိုင်အလုံးဝမ်းသာစရာကောင်းပါတယ်အားထုတ်တဲ့ခါမှလည်းပဲဒီတရားတရားလေးကိုမြင့်မြင့်ပြီးတော့ဝိရိယတရားလေးကိုအားစာရပြီးတော့တကယ်တန်ဖိုးရှိတဲ့ဖရာရဲ့ဆုံးမဩဝါဒတွေကိုငါလိုက်နိုင်ရပါလားတကယ်တန်ဖိုးရှိတယ်တမာတိပညာတရားတွေဆင်းရဲဒုက္ခငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုရနိုင်တဲ့ဘုရားအဆုံးအမဩဝါဒသူတော်ကောင်းတရားတွေကိုငါတို့အထုတ်နေရပါလားဆိုရက်အကျိုးတရားလေးကိုမျှော်ပြီးတော့ကြည့်ပြီးတော့ကြည်ကြည်လင်းလင်းနဲ့ရှင်းရှင်းပြပြနဲ့တတဝိရိယနဲ့ကြိုးစားပွားများအထောက်နိုင်ကြပါစေအထောက်နိုင်ခြင်းအဖြစ်မိမိတို့လွန်လာတဲ့တမာတိပညာတရားမိမိတို့လွန်လာတဲ့မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ရည်မျက်မှောက်ပြုနိုင်ကြပါစေလို့တိုက်တွန်းအပ်ပြီးယင်းကနေ့ဘုန်းကြီးတရားဆုံးသတ်ပါတယ်